မရိကန်သမ္မတ ထရမ့်ပေါ်အရေးယူပြစ်ပေးဖို့အတွက်ကြားနာဆက်ဆဲမှုတွေမှာထွက်ဆိုခဲ့တဲ့အမေရိကန်အစိုးရတာဝန်ရှိသူနှစ်ယောက်ကိုသမ္မတ ထရမ့်ကတောက်ချာနေမှာယာရုကနေထုတ်ပယ်လိုက်ပါတယ်။အထက်လွှတ်တော်ကသမ္မတ ထရမ့်ကိုအပြစ်မရှိကြောင်းတည်သေးလွတ်ပေးလိုက်ပြီးနေ့ရက်ချာမှာသမ္မတ ထရမ့်ဘက်ကအခုလိုလှုပ်လိုက်တာဖြစ်ပါတယ်။ပထမထုတ်ပယ်ခံလိုက်ရတဲ့သူကတော့မျိုးသားလူမျိုးရေးကိစ္စရပ်တွေမှာကြံပေးတူဖြစ်တဲ့ဒုတိယဗိုလ်မှူးကြီးအလက်ဇန်ဒါဗင်မန်ဖြစ်ပါတယ်။ဗင်မန်ကိုတောက်ချာနေကအင်ဗီရောကနေထွက်သွားဖို့ပြောကြားလိုက်ပြီးတော့အဆောင်ချက်တွေနဲ့အပြင်ကိုပို့ဆောင်ခဲ့ကြောင်းအခုလိုထုတ်ပယ်ခံရတာဟာအမှန်တရားကိုပြောတဲ့အတွက်လက်တုံပြန်ခံရတာဖြစ်တယ်လို့ဗင်မန်ရဲ့ရှေ့နေကပြောပါတယ်။ဒါပြင်ဗင်မန်ရဲ့အမောင်ကြီးကိုတော်ဆက်သူယက်ကနီဗင်မန်ကိုလည်းအင်ဗီရောရှေ့နေဖြစ်ကနေနှုတ်ထွက်ပြီးပို့တောက်ချာနေမှာပြောကြားခဲ့ပြီးတော့သူတို့နှစ်ယောက်စလုံးကိုအမေရိကန်စစ်ဖက်ကိုပြန်ပြီးတော့တာဝန်ပေးလိုက်တယ်လို့အမေရိကန်စစ်တပ်ကပြောပါတယ်။ဒုတိယထုတ်ခံရတဲ့တယောက်ကတော့ဥရောပသမဂ္ဂဆိုင်ရာအမေရိကန်တမ်ဘတ် Gordon Sondland ဖြစ်ပါတယ်။သူကတော့ဥရောပသမဂ္ဂဆိုင်ရာအမေရိကန်တမ်ဘတ်တာဝန်ကနေချက်ချင်းရုပ်သိမ်းပြီးတော့ပြန်ခေါ်လိုက်ကြောင်း Gordon Sondland ကချိန်ညာချက်ထုတ်ခဲ့ပါတယ်။ Vindman ကိုအခုလိုထုတ်ပယ်လိုက်တာဟာသမ္မတ Trump ဘက်ကပြောင်ပြောင်တင်းတင်းလက်တုံပြန်လိုက်တာဖြစ်ပြီးတော့သမ္မတ Trump ဟာအမှန်တရားကိုကြောက်ရွံ့နေဆိုတာကိုပြသလိုက်တာဖြစ်တယ်လို့လည်းအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကဝေဖန်လိုက်ပါတယ်ခင်ဗျာ။